မင်္ဂလာပါရှင် VOA American တန်ကနေ2014ခုနှစ်နိုဝင်ဘာလ9ရက်တောက်ကြနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190 kHz 1595ကနေပြီးတော့လည်းဖမ်းယူနိုင်နိုင်ပါတယ်အခုစတိုက်ထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းအစီအစဉ်မှာ American Style Indian 3 English သင်ခန်းစာကိုလေ့လာနိုင်ကြပြီးကျမ်းမာရေးကဏ္ဍမှာတော့
ဝတ်သက်ကကတော့အဓိကဖြားတယ်နောက်ချောင်းစုတဲ့နားစီတဲ့မျက်လုံးနေမြည်ရယ်နောက်တုံးလေးရောက်ပြင်းချပြီးတဲ့နောက်မှာเนาะ၄ရက်၅ရက်မြောက်မှာ
ဝတ်သက်နဲ့ဂျိုက်တူယောဂဆိုင်ရာဆွေးနွေးခန်းအပိုင်းနှစ်မှာကလေးကျန်းမာဌာနအငိမ့်စားဌာနမှုဒေါက်တာစောဝင်းနဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ကြနိုင်ပါတယ်အဲ့ဒီနောက်တိုင်းရင်းလွှာတိုင်းရင်းသတင်းလွှာကန္တာကိုလည်းနားဆင်ကြရမှာပါအခုရင်ဆုံးတော့ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်
ဒီမြင့်တင်ပြမယ့် idiom အသုံးကတော့
daylight robbery
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက daylight daylight ကနေ့ခင်းကြောင်တောင် robbery robbery ကခိုးတာဓမြတိုက်တာလို့အဓိပ္ပာယ်ရပြီး scribe လုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့နေ့ခင်းကြောင်တောင်ခိုးတာနေ့ခင်းကြောင်တောင်ဓမြတိုက်တာပေါ့ရှင်ဒီတော့ဟာကျမတို့မြန်မာမှာလေအလားတူရှိတာသောတာရှင်များအသိပါနေကင်းကျွန်တော်ဓမြတိုက်တယ်ဆိုရင်ဘန်စကာဒီဘေကတည်တည်ကြီးနဲ့မတန်မဆဈေးကိုပို့ချတာကိုဆိုလိုတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် $10 for a bottle of orange juice that's daylight robbery
လီမိုရီဒပလင်း10ဒေါ်လာပေးရမယ်ဒါနေကင်းကျွန်တော်ပြောင်းဓမြတိုက်တာစီမတန်တဆတောင်းတာပဲလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် $10 for a bottle of orange juice that's daylight robbery
ဇီကိုမတန်တဆတောင်းနေဆိုရင် idiom အသုံးအရဘယ်လိုပြောမလဲ
daylight robbery
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
တလလတန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာပြီးတဲ့နောက်အခုကျမ်းမာရေးကဏ္ဍကိုဆက်ပါမယ်။မြန်မာနိုင်ငံမှာဝတ်သက်နဲ့ဂျိုက်တူးယောဂဖြစ်နေစေဖြစ်လို့2020မှာဝတ်သက်ယောဂပပျောက်ရေးဂျိုက်တူးယောဂထိန်းချုပ်ရေးစီစဉ်ဆောင်ရွက်နေပါတယ်။ဒီအကြောင်းကျမ်းမာရေးဆိုင်ရာဆွေးနွေးခန်းအပိုင်းနှစ်အဖြစ်စစ်တက္ကသိုလ်1ကလေးကျမ်းမာဌာနအငိမ့်စားဌာနမှပမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคปามอคดอกเตอร์ซาวินครับพี่เกเรบักกะวัตตะเนไจตุโยคะกากวยผู้กากวยซี้อเยปาบงโกเปียวปีมาดีตะคอกดออยิงกากวยดาอาเนเกเรด้วยโยคะผิดลาเกยิงโยคะผิดดาตีผู้เนกุตะผู้อาจารย์ฤโกสับเปียวอองเซยเอริกะจารออกุโลดีโยคะผิดลาลุชิงดีโยคะลักษณะฤยอดีวัตตะเนปะทะปิรอเซยเปลูชิเล
วัตตะกะจารออดีกะพยาเรนาวช้องสุเรนาซีเรญะลุงเนมีเยนาวတုံးလေးရောက်ပြင်းချပြီးတဲ့နောက်မှာเนาะ၄ရက်၅ရက်မြောက်မှာပိတ်နေထွက်တယ်ပေါ့အမီပိတ်နေပြီးထွက်တယ်အဲ့ဒါအထူးသဖြင့်သဘူးဆန်စားအနေစာပြီးထွက်ပြီးတော့တခါလေညလုံးဒီလိုလုံးပေါ့เนาะမျက်နှာရောက်မယ်လက်ရင်းရောက်မယ်ခြေောက်တွေရောက်မယ်နောက်ပြီးတော့ထွက်တဲ့အချိန်မှာလည်းပြင်းချတယ်အဲ့လောက်ပြားပြီးရင်တော့တချို့တွေကအဲ့ဒါဗိုင်းရပ်စ်ကိုဖြစ်တဲ့အတွက်အလိုလိုပြန်ကောင်းသွားတယ်ပေါ့ပြင်းပြင်းပြန်ကောင်းတယ်ဒါပေမဲ့ဒီမှာနောက်ဆက်တွဲလက္ခဏာတွေဖြစ်တဲ့အမှဆုံအင်းကြီးဖြစ်တဲ့ဝင်သွားတယ်เนาะဒါတွေဝက်သက်ဝင်ခေါ်တာပေါ့အဲ့ဒါတွေဖြစ်တော့ခင်မီကုတမှုမလဲဝင်ဆက်ဆုံးချုံနိုင်ပါလေဆက်ချက်ပါပါလေဥနောက်မေအောင်ဖြစ်နိုင်တယ်ပေါ့เนา
ะဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုဒီအသက်အန္တရာယ်ကိုစွန့်ရတဲ့အတွက်ကာကွယ်ဆေးထိုးဖို့ဟာပို့ပြီးတော့အရေးကြီးလာတာပါဆရာเนาะထိရောက်တာလည်း
ဒီတိုင်းကိုရေးကြည့်ပါလေတကယ်တော့ကာကွယ်ဆေးကနိုင်ငံတော်ကလည်းထိုးပေးနေပါ6လမှကျွန်တော်တို့တခါထိုးမယ်ဒီနေ့ခွဲမှထိုးမယ်ဆိုလို့ကျွန်တော်ဝက်သက်ယောဂါကိုမဖြစ်အောင်ကိုကာကွယ်ပြီးလို့ရပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီကာကွယ်ဆေးထိုးတော်လည်းပဲပေါ့ဆရာเนาะဖြစ်လာခဲ့လို့ရှိရင်ခုနကယောဂလက္ခဏာတွေပေါ်လာရင်ဒါကုသမှုကလိုလာတဲ့ခါကျတော့ကုသနိုင်တဲ့နေထားအောင်ဘယ်လိုရှိလဲဆရာ
โอเคဝက်သက်ကတော့တကယ်တော့ဗိုင်းရပ်စ်ပိုးကြောင့်ဖြစ်တာဆိုတော့ကျွန်တော်ကဗိုင်းရပ်စ်ကိုသေးတဲ့ဆင်မပေးနိုင်ပါဘူးဒါပေမဲ့သူဖြားတယ်ဆိုရင်ပူကြပြီးပေးမယ်ပေါ့ကွာဒီလိုရှင်ဝင်သွားရင်ဒါစာရေးတိုင်းမယ်အစုံအင်းမိချင်းပိုးသက်စေပေးမယ်ပေါ့နော်ဒီလိုလုပ်ချင်အပြင်ကျွန်တော်ကအသေးအကြောက်ကိုမရှိသလောက်နေအောင်လုပ်ပေးလို့ရပါတယ်ဒါပေ အဲမဲ့ကျွန်တော်တို့လူမျိုးတွေမှာဒီအစွဲရဝတ်သက်ဖြစ်ရင်အင်္ဂလိပ်စင်နဲ့မကူရဘူးခင်မီစင်နဲ့မကူရဘူးကုရင်ပုတ်သွားတတ်တယ်ပေါ့နော်အဲ့လိုမျိုးယူဆမှားတွေရှိပါအဲ့ခါကျတော့တကယ်ကုသမှုမခံတဲ့ခါကျတော့ဆုံးရမိတယ်ပါချင်းဆုံးချုံတာလို့ဝင်သွားပြီးဆုံးချုံတာလို့ကျွန်တော်တို့ကတော်တော်များများကိုတွေ့ပါတယ်ညီတော်ကဆိုလို့ရှိရင်ဟိုကျွန်တော်တို့ဆောင်းချစ်ကသာအချိန်တော့ကဆိုလို့ရှိရင်ကလေးစိတ်မှာတစ်နှစ်ကိုဝတ်သက်နဲ့ပတ်သက်လို့အယောက်တစ်ထောင်လောက်တက်တယ်နေရာကျော်လောက်ဆုံးချုံတာတော့ရှိခဲ့ဘူးပါအဲ့တော့အဲ့ဒီယူဆမှားပါတယ်ဝတ်သက်ဖြင့်လောင်ပိတ်ထားရမယ်ပေါ့နော်ဒီမတိရဘူးပြီးရင်ဆေးမကူရဘူးဆိုတဲ့ယူဆတွေကိုသိမှာပါတယ်ခင်မီကူတာမှုခံယူလို့ရှိရင်တော့ဝတ်သက်ကြောင့်ဒါမှမဖြစ်အောင်ကျွန်တော်လုပ်ပြလို့ရပါအခုလူရယူဆတာမှာအင်္ဂလိပ်စေးပြလိုက်ဝတ်သက်တွေငုတ်သွားမယ်ပေါ့နော်အဲ့လိုမျိုးစာလေးရှိပါတယ်အမှန်တော့ဝတ်သက်ဆိုတာကျွန်တော်တို့တကားမင်းလာတာတော့ငုတ်အောင်လုပ်လို့မရပါဝတ်သက်မှန်ရင်ဖြားလာပြီးတော့တကယ်ဝတ်သက်မှန်ရင်ထွက်လာတာပဲထွက်လာတာမျက်နှာထွက်မျက်နှာအောက်ကိုတစ်ပြေးဆင်းပြီးရင်ပတ်တို့ဘိုက်တို့ခြေောက်တို့ရောက်ပြီးမပြောင်းနဲ့လို့လည်းပြောလို့မရဘူးသူကအပိတ်နေရပျောက်သွားပြီးအမဲဆက်တွေကျန်လာပါပဲဒါကသူတဘာဝပါ
ဟုတ်ကဲ့ဆရာနောက်တစ်ခုကကြတော့ဒီကြိုက်သူယောဂာနဲ့ပတ်သက်လို့ဆရာကြီးယောဂရေးပါမှုကဘယ်လိုအနေထားရှိလဲ
။ခိုင်ဆိုးယောဂကတော့ဒီသူကလည်းဝတ်သက်လိုပဲပေါ့နော်။ဖျားတယ်အပိတ်နေထွက်တယ်ပေါ့။ဒါပေမဲ့ဝတ်သက်နဲ့ကွာခြားတာကဘာလဲဆိုတော့သူကဖျားတာလည်းမပြင်းထန်ဘူး။အဖျားကလည်းနည်းနည်းပဲဖျားတယ်။နောက်အပိတ်နေရလဲဝတ်သက်လိုမများဘူးကြာ။နီနီလေးနဲ့ဟိုထွက်တဲ့အပိတ်ကလည်းနည်းနည်းနဲ့တည်းကြီးပြတ်သိမ့်မကြည့်ဘူးပေါ့နော်။နောက်ပြီးတော့ခဏလေးနဲ့ကောင်းသွားတတ်ပါလား။အဲဒီရက်နေ့နဲ့တတဝါတဲ့သိလည်းမပြင်းထန်ဘူးပေါ့။အဲ့မဲ့ဒီခြိုက်သူရဲ့ရေးပါမှုကဘယ်မှာသွားရှိလဲဆိုတော့ခြိုက်သူကဒီဖြစ်တဲ့လူမှာတိတ်ဒုက္ခမပေးဘူးသို့တော့ကိုဝင်ဆောင်မိခင်မှာသွားပြီးရလို့ရှိရင်သူပြင်ကိုဝင်စောပိုင်းပေါ့ကိုဝင်ရှိကသာပထမ3လအတွင်းဖြစ်လို့ရှိရင်ဒရီသားမှာတော့အများကြီးထိခိုက်မှုရှိပါတယ်အဲ့တော့ဒရီသားတွေမှာကလေးအသေးမွေးတာတို့နော်အဘောရှင်ကြက်ကြတာတို့ဖြစ်နိုင်တယ်လို့မွေးလာတဲ့ခါမှာလည်းကျွန်တော်တို့ဆေးပညာခေါ်ဝါပြင် congenital rubella syndrome ပေါ့နော်ဝေးရပါကြိုက်သူယောဂစုပေါ့ယောဂလက္ခဏာစုဆိုဖြစ်တယ်ကလေးတွေကကိုယ်လေးချိန်နဲ့ပေးမယ်ကောင်းပေးနိုင်တယ်နောက်ပြီးကြလို့ရှိရင်မျက်စိတိမ်ရှိတဲ့မျက်စိမမြင်ဘူးဖြစ်နိုင်တယ်နားလေးနားကန်းနိုင်တယ်နော်နောက်ပြီးမွေးရပါနှလုံးရောဂါတွေပါတယ်နော်စသဖြင့်အဲ့ဒီလိုချိုးရင်းတက်တဲ့မွေးလာလေးရှိပါတယ်အဲ့ဒါလိုမွေးလာတာကတစ်ကမ္ဘာလုံးနဲ့ဆိုင်လို့ရှိရင်တသိန်းလောက်ဖြစ်စင်မွေးသွားလေးရှိပါကျွန်တော်နိုင်ငံမှာလည်းအတိအကျစဉ်းစားရမရှိပေမဲ့ကျွန်တော်တို့ဒီလိုကလေးမျိုးတွေကိုရံပန်းရကတွေ့နေရတာပေါ့လေလူရပါချွေရရှိတဲ့ကလေးကျွန်တော်သားဆန်းတဲ့ခါမှာဒီလိုလက္ခဏာမျိုးရှိတဲ့ကလေးတွေကိုတွေ့ရတာရှိပါရှိတော့ရှိတယ်နည်းနည်းကျွန်တော်ကဆိုလို့ကျွန်တော်ကကူးဆက်မှုများတော့တော်ကြိုက်သူကမတိပဲနဲ့ကောင်ကူးသွားပြီးသားဆိုတော့တော်တော်များကိုဝင်ဆောင်အချိန်မှာယောဂပြီးနေတော့တိတ်မတွေ့ဘူးပေါ့ဒါပေမဲ့ခုနောက်ပိုင်းလူနေမှုစဉ်းစားလဲတိုးတက်လာတယ်အဲ့တော့ကြောင်းနေတဲ့ကူးဆက်မှုနဲ့နေလာရင်ကိုဝင်တော်မှဖြစ်ပွားရင်ဒီလိုကလေးလေးတွေတွေ့လာဖို့လားလားရှိပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အဲ့လိုမဖြစ်အောင်ဘယ်လိုကာကွယ်နိုင်လဲဆရာခြိုက်သူနဲ့ပတ်သက်လို့
ဟုတ်ကဲ့ခြိုက်သူနဲ့ပတ်သက်လို့လည်းကျွန်တော်ကခြိုက်သူကာကွယ်ဆေးကိုအခုထွက်လာပြီးသားဖြစ်ပါတယ်တော်တော်များများနှစ်ပေါင်းတော်တော်ကြာနေပါတယ်ဖိတ်ကျဲကျဲတည်းနဲ့မတုံးပြစ်သေးဘူးပေါ့ဒါပေမဲ့ခုနောက်ပိုင်းမှာတော့ကျွန်တော်ကဘာလို့အမဆိုဒီဝတ်သက်နဲ့ခြိုက်သူတွဲတဲ့စီးတွေပေါ့နော်ခြိုက်သူရောဝတ်သက်ကိုတွဲပြီးလို့ရပါတချို့နိုင်ငံတွေမှာဆိုခြိုက်သူတစ်ချိတ်ရောဝတ်သက်ပေါ့နော်ကာဝယ်စီအမေမှာထိုးကြပါတယ်ကျွန်တော်နိုင်ငံမှာလည်းပြင်ပ private sector ပေါ်မှာတော့ဒီဥစ္စာကရှိပြီးသားဖြစ်ပါပြင်ပစီကနေမှာတွင်းပြီးတော့ကျွန်တော်ထိုးပြီးနေတာရှိပါတယ်အဲဒီမြို့သားကျမ်းမာရေးစီမံချက်ထဲမှာလည်းကျွန်တော်က2015မှာတော့ဝတ်သက်တွေမထိုးတော့ဘဲနဲ့ဝတ်သက်နဲ့ခြိုက်သူတွဲထိုးဖို့ရှိပါကမ္ဘာကြိုက်သူလည်းကာကွယ်ပြီးသားဖြစ်သွားအောင်ပေါ့နော်အဲ့လိုမျိုးဝတ်သက်နဲ့ကြိုက်သူကိုလာမှလည်းတစ်နှစ်ဆွဲမှတစ်ချိန်ပုံမှန်အဖြစ်ထိုးတာရှိတယ်နောက်ပိုင်းကြိုက်သူကိုဒီလူလူတွေထဲမှာလည်းဝတ်သက်ကကြိုက်သူဝတ်သက်ပပျောက်ရေးပေါ့ခုနကကျွန်တော်ပြောရင်2020မှာဝတ်သက်လုံးဝပပျောက်ရေးတဲ့ဆိုတော့ကျွန်တော်တို့ကဒီကိုလာနဲ့15နှစ်ကြာကလေးတွေအကုန်လုံးကိုဒီချိန်ကြီးပြန်ထိုးလိုက်ရင်ဒါပပျောက်မှုကဖြစ်နိုင်ပါလားဝတ်သက်ကကြိုက်သူပါတဲ့ခါကိုဆေးကိုတစ်ချိန်ထိုးလိုက်ရင်ဝတ်သက်လည်းလောကပါရောက်တဲ့နေထားကိုရောက်သွားနိုင်တယ်ခုနပြောတဲ့ခြိုက်သူယောဂထိန်းချုပ်ရေးလည်းဖြစ်သွားပြီးတော့မွေးရပါခြိုက်သူလက္ခဏာစုနဲ့မွေးတဲ့ကလေးတွေလည်းမရှိတော့ဆရာအောင်ကျွန်တော်လုပ်ပြလို့ရပါ
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်း မင်းစီစဉ်တင်ဆက်ပေးနေတဲ့ကျမဧကန္နာကိုနားဆင်ကြကြရတာပါအခုဆက်ပြီးနားဆင်ရမှာကတော့နေဆက်ဒေတာကတိုင်းရင်းသားတွေစုပေါင်းတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကန္တဖြစ်ပါတယ်ရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကနန်းဟောမ်ပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်တောင်ကြီးတဆောင်တိုင်းပွဲမှာမိဘုံပြန်ပြတ်ကျခဲ့လို့ဒေသခံ3ဦးတေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဘုံဆက်တိုက်ပောက်ကွဲမှုနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ဘူးရီတောင်မြို့ကမွဆလင်ຫນွယ်ဖွား3ဦးကိုရဲတပ်ဖွဲ့ကနေဖမ်းဆီးစစ်ဆေးနေတယ်ဆိုတာနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ဖို့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကိုစလဲနဲ့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းတွေကိုကြားကြရမှာ
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါမြန်မာနိုင်ငံတွင်းမှာလူသိများထင်ရှားတဲ့ရှမ်းပြည်နယ်တောင်ကြီးတစောင်းတိုင်းမိဘုံပြန်လွတ်တင်ပွဲမှာမိဘုံပြန်ပြတ်ကျရာကနေဒေသခံ3ဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရရှိခဲ့ပါတယ်နိုဝင်ဘာလ4ရက်နေ့ညကတောင်ကြီးမြို့ရောင်စုံလူငယ်အဖွဲ့ကလွတ်တင်တဲ့မိဘုံပြန်ပြတ်ကျခဲ့လို့အိမ်အတွင်းအိတ်နေတဲ့အသက်၄နှစ်အရွယ်ကလေးငယ်တဦးသေဆုံးခဲ့ပြီးတအိမ်လုံးမိလောင်ပြတ်ကျသွားပါတယ်နိုဝင်ဘာလ၂ရက်နေ့မနက်မှာလဲမိဘုံပြန်ကြီးပြတ်ကြလို့ပွဲလာပြိတ္တန်2ဦးသေဆုံးပြီး14ဦးဒဏ်ရာရရှိခဲ့ပါတယ်ထိခိုက်ဒဏ်ရာရသူအနက်က5ဦးဟာတောင်ကြီးမြို့စောဆန်ထွန်းဆေးရုံမှာအတွင်းလူနာအဖြစ်နဲ့ဆေးဝါးကုသခံရတယ်လို့စိုးရိမ်ပွဲအခြေအနေမှာရှိနေတယ်လို့ဆေးရုံကျန်းမာရေးဆရာမတူကပြောပါတယ်။နှစ်စဉ်နှစ်တိုင်းတောင်ကြီးမြို့တစောင်းတိုင်းမိဘုံပြန်လွတ်တင်တဲ့ပွဲတော်မှာမိဘုံပြန်ပြတ်ကျတာမျိုးရှိခဲ့ပေမဲ့လည်းဒီနှစ်မှာတော့ထိခိုက်မှုအများဆုံးဖြစ်ပွားခဲ့တယ်လို့လည်းတောင်ကြီးမြို့ဒေသခံတူကပြောပါတယ်။
ရခိုင်ပြည်နယ်ပူရီတောင်မြို့မှာလက်လုပ်ပုံးနှလုံးဆက်တိုက်ပောက်ကွဲမှုနဲ့ပတ်သက်ပြီးပူရီတောင်မြို့ကမွဆလင်ຫນွယ်ဖွား3ဦးကိုရဲတပ်ဖွဲ့ဖမ်းဆီးစစ်ဆေးနေတယ်လို့ဒေသခံတွေကပြောပါတယ်အခုဖမ်းဆီးစစ်ဆေးနေတဲ့မွဆလင်ຫນွယ်ဖွား3ဦးစီကဖုန်းဆင်ကတ်ဝါယာကြိုးတွေနဲ့တခြားဆက်ဆက်ပစ္စည်းတွေကိုတင်ဆဲရမိတဲ့အတွက်ဖမ်းဆီးစစ်ဆေးနေရတာဖြစ်တယ်လို့ပူရီတောင်မြို့နယ်ရဲမှူးကပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာလကုန်မှာမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးရုံးရှိမှပုံပေါက်ွဲခဲ့တာဖြစ်ပြီးထိခိုက်ဒဏ်ရာရရှိသူမရှိဘူးလို့ပူတီတောင်မြို့ခံတွေကပြောပါတယ်။ရခိုင်ပြည်နယ်အနောက်ဘက်ပူတီတောင်နယ်မောင်တော်မြို့နယ်တွေမှာအခုလိုပုံပေါက်ွဲမှုဖြစ်ပေါ်ခဲ့တဲ့အတွက်လုံခြုံရေးကိုပုံမတင်းကျထားတယ်လို့လည်းမောင်တော်မြို့ကအာဏာပိုင်တဲ့နေဆက်တူတူကပြောပါတယ်။
KNU ခေါ်ကရင်အမျိုးသားအစည်းအရုံးရဲ့အမြဲတမ်းဗဟိုကော်မတီအရေးပေါ်အစည်းအဝေးကနေ UNFC ခေါ်ညညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီနဲ့ပူးပေါင်းဖို့ရက်ဆိုင်ထားတဲ့ကာလအတွင်းဆက်လက်ညှိနှိုင်းသွားဖို့ဆုံးဖြတ်ချက်ချခဲ့ပါတယ်။အောက်တိုဘာလ23ရက်နေ့ကနေ29ရက်နေ့အထိပြုလုပ်တဲ့အစည်းအဝေးကနေဆုံးဖြတ်ခဲ့ကြတာပါ။ KNU မူဟာဒါနဲ့အညီလိုက်လျောနိုင်တဲ့အခြေအနေရောက်ရင်ပြန်လည်ပူးပေါင်းသွားမယ်လို့ KNU ဗဟိုကော်မတီဝင်ဗဒိုစောတမိန်ထွန်းကပြောပါတယ်။ KNUကောင်းဆောင်တဲ့အနေနဲ့ပြန်လည်ပူးပေါင်းနိုင်ဖို့ဆွေးနွေးသွားမယ်ဆိုတဲ့အပေါ်ကြိုဆိုတယ်လို့ UNFC အထွေထွေအတွင်းရင်းမူခူးဥကရေကပြောပါတယ်ညညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဖွဲ့စည်းပုံဟာကရင်အမျိုးသားအစည်းအရုံး KNU ရဲ့မူရီနဲ့ကန့်ညီမှုမရှိတဲ့အတွက်ဩဂုတ်လမှာပြုလုပ်တဲ့ UNFC ပထမဦးဆုံးအကြိမ်ညီလာခံမှာ KNU ကနေပူးပေါင်းပါဝင်မှုကိုယာယီရက်ဆိုင်ခဲ့ပါတယ်
မြန်မာစစ်တပ်ကနေကချင်စစ်ပြေတုတ်ခတ်တဲ့ဥလပိုင်ကမ်နဲ့ဥပရံရုံတို့ကိုကချင်လူလတ်ရေးတပ်ဖွဲ့ဝင် KIA အဖြစ်နှစ်20ကျော်စီထောင်ချခံရတဲ့ကိစ္စနဲ့ပတ်သက်လို့အ мян ဆုံးလွတ်မြောက်နိုင်ဖို့နိုဝင်ဘာလ4ရက်နေ့ကကချင်ပြည်နယ်မြစ်ကြီးနှာမြို့မှာစုတောင်းပွဲနဲ့တည်င်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်ခုလိုမတရားဖမ်းဆီးထောင်ချထားတဲ့အပေါ်လူထုအင်အားနဲ့ခရီးယံပါတာကိုင်းပေါင်းစုံကလည်းအင်အားပြလှုပ်ရှားကြဖို့ကချင်နှစ်ချင်းခရီးယံအဖွဲ့ချုပ် KPC အတွင်းရင်းမှူးဒေါက်ခရမ်ဆမ်ဆမ်ကအခမ်းအနားမှာပြောဆိုခဲ့ပါတယ်တုတ်ခတ်တဲ့နေရာကို2012ခုနှစ်စွန်လမှာအစိုးရခလာရ30ခုကဖမ်းဆီးခဲ့ပြီး2013နှစ်ကုန်ပိုင်းမှာမတရားတင်ဆက်တွေမှုပုံမှန်ဆက်ခွန်မင်းဆောင်တစ်နဲ့ပောက်ခွဲမှုတို့နဲ့ဥလပိုင်ကံကိုထောင်ဒဏ်20ဥပရံရုံးကိုထောင်ဒဏ်20နှစ်ထိချမှတ်ထားတာဖြစ်ပါတယ်
ချင်းတိုးတက်ရေးပါတီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်မတူပီမြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ပူပေါ်လန်လွင်ဟာချင်းအမျိုးသားဒီမိုကရက်တစ်ပါတီ CNDP ဘက်ကိုကူးပြောင်းလိုက်ပြီးဖြစ်ပါတယ်CNDP ပါတီအနေနဲ့ချင်းတမျိုးသားလုံးတပါတီဖြစ်ရေးကိုဥတီလှုပ်ရှားနေတဲ့ပါတီဖြစ်ပြီးချင်းတမျိုးသားလုံးအရေးအတွက်နိုင်ငံရေးအရာပုံမထမ်းဆောင်နိုင်လိမ့်မယ်လို့ယုံကြည်တဲ့အတွက်အခုလိုပါတီကူးပြောင်းလိုက်တယ်လို့ပူပေါ်လျင်လွင်ကပြောပါတယ်ချင်းပြည်နယ်မှာချင်းတိုးတက်ရေးပါတီနဲ့ချင်းမျိုးသားပါတီတို့ဟာတပါတီအဖြစ်ပေါင်းစည်းရေးအတွက်ပါတီပေါင်းစည်းရေးကိုလိုလားတဲ့ချင်းတိုးတက်ရေးပါတီကခေါင်းဆောင်တချို့ဟာချင်းမျိုးသားပါတီနဲ့ပူးပေါင်းပြီးချင်းမျိုးသားဒီမိုကရက်တစ်ပါတီ CNDP ကိုယခုနှစ်စပိုင်းမှာပြန်လည်ဖွဲ့စည်းခဲ့ကြတာဖြစ်ပါတယ်
ခုတဲ့င်းလွာတွေကိုဆက်လက်တင်ဆက်သွားမှာပါရှင်။နေမြတီငိန် HMB ဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ဖို့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကိုစလဲနဲ့ပြည်ထောင်စုငိန်ချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဟာနေပြည်တော်မှာတွေ့ဆုံဆွေးနွေးကြပါတယ်။ဒီတွေ့ဆုံပွဲမှာဘာထူးခြားမှုတွေရှိခဲ့ပါသလဲ။မျှော်မှန်းထားတဲ့စီးရေးပဋိပက္ခတွေချုပ်ငိမ့်နိုင်မလားဆိုတာကိုတော့စိုင်းမန်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌဦးအောင်မင်းကောင်းဆောင်တဲ့အဖွဲ့နဲ့ကျောက်ခွန်ဆန်ကောင်းဆောင်တဲ့ရှမ်းပြည်တပ်မတော် SSP SSA ကိုဆက်လက်တို့နေပြည်တော်တွေ့ဆုံဆွေးနွေးပွဲမှာတိုက်ပွဲတွေရပ်တန့်ဖို့ပူးပေါင်းဆောင်ရွက်ရေးကော်မတီဖိုက်ဖို့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့တောက်ကြာနေ့ကတွေ့ဆုံဆွေးနွေးမှုမှာတိုက်ပွဲမဖြစ်ပွားအောင်စောင့်ကြည့်တဲ့ကော်မတီဖိုက်ဖို့ကိစ္စရပ်တွေကိုအတိအကထားဆွေးနွေးခဲ့ပေမဲ့ဆုံးဖြတ်ချက်မချနိုင်ဘူးလို့နေပြည်တော်တွေ့ဆုံပွဲမှာပါဝင်တဲ့ပုံမူစိုက်တိုက်ကရှမ်းပါတာနဲ့ပြောပါတယ်
။ก็ขอตุยันมาไอ้ขอแทนไว้ๆอะไรเหตุการณ์ไว้ๆกู
ป่ะจนรู้เบิกก็ไต่ป่วยไม่ผิดพออ๋อสร้างจิตได้คอมมิตี้ภพยินนักงานเยปาร์ตี้တို့ซาปียินจี้หมู่ภพတို့ကိုปาซีชินเลยだใบแม้ UPWC เบิกก็တော့ไอ้ด่าริปายินจาเดอะลุไม่ผิดบูลุပြောเดตรุละอัถลุจี้ကိုตินปะเมจรุเบิกก็เลยอัถลุจี้ดิကိုเปลี่ยนตินปะเมပြောปี้ปี้ตัวดาบาส่งยัดเฉ่มาไม่ฉะไหนบู
မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ရဲ့တာဖာဆောင်တပ်စခန်းကိုပဲပေးဖို့မြန်မာစစ်တပ်တောင်းဆိုချက်ကိုညှင်းဆန်ရာကနေအောက်တိုဘာလအတွင်းတိုက်ပွဲပေါင်း42ကြိမ်ဖြစ်ပွားခဲ့ပါတယ်။အဲ့ဒီဖြစ်ပွားတဲ့တိုက်ပွဲကြောင့်နှစ်ဖက်ကြဆုံမှုများတဲ့အပြင်အပြစ်မဲ့ပြည်သူ၄ဦးသေဆုံးခဲ့ရပါတယ်။ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့အတွက်နှစ်ဖက်တပ်တွေထိန်းထိန်သိမ်းသိမ်းလှုပ်ဆောင်တင့်တယ်လို့ရှမ်းပြည်နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဆိုင်မောင်တင်ကအခုလိုပြောပါတယ်။
ဆက်ဆက်ကြီးနိုင်နေတဲ့ချိန်မှာငင်းငင်းကြီးကြတယ်ကြောင်းနေတဲ့ချိန်မှာစပွန်ဆာပြတ်ထိမ့်နေနေနဲ့လုံးလုံးကောင်းတယ
်မြန်မာငင်းချမ်းရင်းစင်တာကဦးလောင်မောင်ရွှေကတော့မြန်မာနိုင်ငံမှာလက်နက်ကင်အဖွဲ့အစည်းပေါ်များတဲ့အတွက်ငင်းချမ်းရင်းတည်ဆောက်ရမှာရှေ့တူနောက်ဆုတ်ရှိစမယ်လို့ပြောပါတယ
်ကျွန်တော်တို့နိုင်ငံလိုမျိုးလက်နက်ကင်အားတွေအများကြီးနဲ့ပြည်နယ်လိုရတဲ့နိုင်ငံမျိုးရှိတယ်လို့ကျွန်တော်မရှားဘူးငင်းငင်းဖြစ်ချိန်ကတော့ရှေ့တူနောက်ဆုတ်တွေရှိကောင်းလည်းရှိတယ်ဒါနဲ့နောက်ဆုံးချော်လိုက်ဆွေးနွေးပွဲတွေဆက်လုပ်နေရမယ်အချိန်အများကြီးလိုရမယ
်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲလျှော့ချဖို့အတွက်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကိုစလဲတို့ဟာအောက်တိုဘာလ18ရက်နေ့ကလာရှိုးမြို့တွေ့ဆုံပွဲမှာနေမြေတည်ငြိမ်အေးချမ်းရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်ရေးလုပ်ငန်းကော်မတီဖွဲ့ဖို့အတွက်ဆွေးနွေးခဲ့ကြပေမဲ့ရေရာတဲ့အဖြစ်တော့မရရှိခဲ့ပါဘူး
ဆက်လက်ပြီးတော့ရှမ်းပြည်နယ်အတွင်းမူရစေဝါထုတ်လုပ်သုံးဆွဲမှုပုံများနေတယ်လို့လေလာစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်ဒီပိန်းစိုက်ပြုံးမှုတွေကိုဒေတာခန့်တွေနဲ့လက်နက်ကင်အဖွဲ့တွေကနေလှုပ်ဆောင်နေတာရှိတယ်လို့မူရစေဝါဆိုးကျိုးကြောင့်ဒေတာတခုလုံးကိုဆိုးကျိုးဖြစ်စေတယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်ဒီအခြေအနေကိုတော့မင်းအားကောင်းတို့ကနေအခုလိုစုစည်းတင်ဆက်ထားပါတယ်ရှင်
မြန်မာနိုင်ငံမှာငြိမ်းချမ်းရေးဖြစ်စဉ်ဖြစ်ထွန်းတိုးတက်မှုရှိလာတယ်လို့ဝေဖန်မှုကြေလောင်လာတာရှိပေမဲ့လို့ရှမ်းပြည်နယ်အတွင်းမှာတော့မူရစေဝါထုတ်လုပ်မှုနဲ့ရောင်းဝယ်ဖောက်ကားမှုတွေဟာတိုးတက်မြင့်မားလာတယ်လို့ရှမ်းမူရစေဝါစောင့်ကြည့်ရေးဖွဲ့ကောင်းဆောင်ဦးခွန်ဆိုင်ရပြောပါတယ
်ငြိမ်းချမ်းရေးဖြစ်စဉ်ဖြစ်ပေါ်လာပြီးတဲ့နောက်ပိုင်းမှာတော်တော်ကြီးကိုအခြေအနေထိုးလာတာကတော့ဒီမူရစေဝါခိစ္စတခုမူရစေဝါခိစ္စကတော့တိုင်းရဲ့ဆက်ဆက်တဲ့အခါကျတော့မူရစေဝါပိုးပြီးတော့ထိုးလာတယ်လို့
ရှမ်းပြည်နယ်အတွင်းမှာဆိုရင်မြို့နယ်ပေါင်း40ကျော်လောက်မှာဘိန်းဆိုင်ပြိုးမှုပြုလုပ်နေတယ်လို့ခွန်ဆိုင်ရဆိုပါတယ်။ထူးသဖြင့်ဘိန်းဆိုင်ပြိုးထုတ်လုပ်မှုတွေမှာတိုင်းရင်းသားလက်နက်ကင်အဖွဲ့တွေနဲ့ဆက်ဆက်မှုရှိနေတယ်လို့ဦးခွန်ဆိုင်ရအခုလိုပြောပါတယ
်
။ရှမ်းပြည်နယ်အတွင်းကပလောင်လူမျိုးတွေအများဆုံးနေထိုင်ရာဒေသဖြစ်တဲ့မိုင်းတုံ၊ကုတ်ခိုင်၊နတ်မခမ်းဒေသတွေမှာဆိုရင်ဘိန်းဆိုင်ပြိုးမှုများပြားလာနေတယ်လို့ဆက်ဆက်ပြီးတော့မူရစေဝါတုံးဆွဲမှုတွေလည်းမြင့်မားနေတယ်လို့မိုင်းတုံဒေသခံသူကပြောပါတယ်
။ဒေသ
ဒေတာခံတဲ့အတွက်ကတော့ဒီဘိန်းကဝင်ငွေတချို့အဆင်ပြေအောင်ရတဲ့နည်းလမ်းတွေနဲ့ပတ်စံပေးပြီးတော့ဆက်ကြတယ်ဘိန်းဆိုင်ပြုံးမှုရှင်းချဖို့နဲ့ပပြအောင်လှုပ်ဆောင်မှုဆိုတဲ့နေရာမှာဒေတာခံတဲ့ဝင်ငွေရရှိအောင်ဖန်တီးပေးနိုင်တဲ့ဘိန်းစားထုတ်တိနှံဆိုက်ပြုံးဖို့နဲ့ဈေးခွက်ရရှိအောင်ဖန်တီးပေးဖို့လိုအပ်နေတယ်လို့ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်ဦးထောက်ဦးကမြင ီမံကိန်းကြီး3ခုကို34နှစ်ကြာအကောင့်ထဲပေါ်ခဲ့ပြီမဲ့မြန်မာနိုင်ငံဟာကမ္ဘာမှာဒုတိယအများဆုံးဘိန်းဆိုင်ပြိုတဲ့နိုင်ငံအဖြစ်ဆက်လက်ရပ်တည်နေဆဲဖြစ်တယ်လို့လည်းအောက်တိုဘာ24ရက်နေ့ကပို့ဦးလူငယ်စီယုံ PYO နဲ့တောင်တန်းဒေသလူမှုဖွံ့ဖြိုးရေးလှုပ်ရှားဆောင်ရွက်မှုအဖွဲ့ AHRST ကပူးပေါင်းထုတ်ပြန်ထားတဲ့ဘိန်းနုံအတွင်းကငိုရှိုက်တန်းအစီရင်ခံစာထဲမှာလည်းဖော်ပြထားပါတယ်
ခုဆက်လက်ပြီးတည်င်းအချင်းချုပ်ကိုနားဆင်ရမှာပါ
။ရှမ်းပြည်နယ်တောင်ကြီးတစောင်တိုင်းမိဘုံပြန်လွတ်တင်ပွဲမှာမိဘုံပြန်ပြတ်ကျခဲ့လို့ဒေသခံ3ဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်ဘူးသီးတောင်မြို့မှာလက်လုံဘုံနှလုံးဇက်တိုက်ပောက်ကွဲမှုနဲ့ပတ်သက်ပြီးဘူးသီးတောင်မြို့ကမွတ်စလင်ຫນွယ်ဖွား3ဦးကိုရဲတပ်ဖွဲ့ဖမ်းဆီးဆက်ဆီးနေပါတယ်။
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ PNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါ။ကျွန်မကနန်းဟွန်ပါရှင်။
တိုင်းရင်းသတင်းလွှာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။
ရရှိခင်မြန်မာနိုင်ငံမှာကျင်းပလာမဲ့2015ရွေးကောက်ပွဲဟာနိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်ဖို့အတွက်ကြော်လှောက်ရမယ့်အဆင့်ဖြစ်တယ်လို့နိုင်ငံတော်သမ္မတဦးသိန်းစိန်ကပြောကြားသွားပါတယ်။ဆိုရင်ရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးဆွေးနွေးပွဲမလုပ်နိုင်ဘူးဆိုတဲ့သဘောဆက်ရောက်နေပါတယ်။နိုင်ငံရေးဆွေးနွေးပွဲနဲ့ရွေးကောက်ပွဲဘယ်ဟာအရင်ဖြစ်တင်တယ်လဲ၊ဘယ်ဟာကိုအရင်ဦးစားပေးပြီးလုပ်တင်တယ်လဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေဆိုင်အစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးလို့ရတော့ရှင်ရေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323982994 fax နံပါတ် 2323982992 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလူတူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပြပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ။
ဖျော်အမေရိကန်တန်ရဲ့တောက်ကြနေမနဲ့ဖက်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးဆက်မတာပါဝါကနေဩစတြေးလျနိုင်ငံရဲ့တရားသူကြီးချုပ်ဟောင်းမိုက်ကယ်ခါဘီကိုမကြသေးခင်တုန်းကပဲလီယိုနာဗတ်လူခွင့်ရေးစုပေးအပ်လိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေကိုစစ်ဆေးရတဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးမှုကော်မရှင်မှာသူ့ရဲ့စွမ်းဆောင်ချက်တွေကိုဂုဏ်ပြုတဲ့အနေနဲ့တရားသူကြီးခါဘီကဒီစုကိုရရှိခဲ့တာလည်းဖြစ်ပါတယ်။2013ခုနှစ်မတ်လမှာဖွဲ့စည်းခဲ့တဲ့ဒီကော်မရှင်အနေနဲ့မြောက်ကိုရီးယားနိုင်ငံကလူခွင့်ရေးအခြေအနေတွေကိုအသေးစိတ်စုံစမ်းစစ်ဆေးဖို့အတွက်တာဝန်ပေးအပ်ခံခဲ့ရတာပါ။လူခွင့်ရေးချိုးဖောက်မှုတွေကိုကွင်းစင်စုံစမ်းစစ်ဆေးဖို့အတွက်မြောက်ကိုရီးယားနိုင်ငံကဝင်ရောက်ခွင့်မပေးဘဲညှင်းပယ်ခဲ့တာကြောင့်တရားသူကြီးခါဘီနဲ့နောက်ထပ်ကုလသမဂ္ဂအရာရှိကြီးနှစ်ဦးဟာအကောင်းဆုံးဖြစ်မဲ့နောက်ထပ်နှီးလန်းကိုရှာဖွေခဲ့ကြရပါတယ်။အဲ့ဒါကတော့မြောက်ကိုရီးယားအာဏာရှင်အစိုးရရဲ့ဖိနှိပ်မှုတွေကြုံခဲ့ရဘူးတဲ့မြောက်ကိုရီးယားနိုင်ငံသားတွေစီကနေသူတို့ရဲ့အတွေ့အကြုံတွေကိုတိုက်ရိုက်နားထောင်ဖို့ဦးစားပေးစီစဉ်ခဲ့ကြရတာပါ။ကိုယ်တိုင်ခံခဲ့ရသူတွေမျက်မြင်တွေ့ခဲ့သူတွေနဲ့အစိုးရအရာရှိဟောင်း200ကျော်ကကော်မရှင်ရှေ့မောက်ထွက်ဆိုခဲ့ကြသလိုမျက်မြင်သက်သေ80ကတော့အများပြည်သူရှေ့မောက်ကြားနာမှုမှာပါဝင်ခဲ့ကြပါတယ်။ကော်မရှင်ရဲ့ရှေ့မောက်တရဝင်းပထမဦးဆုံးထွက်ဆိုခဲ့တဲ့မျက်မြင်သက်သေကတော့ထိန်းသိမ်းရေးစခန်းတစ်ခုမှာမွေးဖွားခဲ့တဲ့ရှင်တောင်ရုတ်ပါ။ထိန်းသိမ်းရေးစခန်းမှာကြီးပြင်းခဲ့ရတဲ့ကလေးတယောက်အနေနဲ့ခုနှစ်နှစ်အရွယ်ပဲရှိသေးတဲ့မိန်းကလေးတယောက်ကိုရှောင်းတခင်စစ်ဆေးတာကိုတွေ့ခဲ့ရတဲ့အဖြစ်အပျက်ကိုပြန်ပြောပြခဲ့ပါတယ်။မိန်းကလေးရဲ့အင်ကြီးအိတ်ထဲမှာစားစရာအစစ်တချို့ကိုအဆောင်ကတွေ့သွားခဲ့တာကြောင့်တတိလမေမျောသွားတဲ့အထိဝင်းရင်တုံနဲ့ရိုက်တာကိုခံခဲ့ရပြီးတော့ဒီမိန်းကလေးဟာနောက်တနေ့မှပဲတေဆုံးခဲ့ရတာပါတခြားထိန်းသိမ်းရေးစခန်းမှာအဆောင်လုတ်ခဲ့ဘူးသူအံမြောင်ချူးကလည်းအကျဉ်းသူတွေကိုအဆောင်တွေကမကြာခဏမရင်းကျင့်လို့ရှိတယ်လို့ကော်မရှင်ကပြောပြခဲ့ပါတယ်ထ ဖြစ်စဉ်တစ်ခုမှဆိုရင်အဆောင်တစ်ယောက်ကအကျဉ်းသူတစ်ယောက်ကိုအာရမပြုတ်ကျင့်တဲ့အကြောင်းအရာရှိတွေကတည်သွားပေမဲ့အာရမပြုတ်ကျင့်တာခံခဲ့ရသူအကျဉ်းသူကိုပဲအချုပ်ခန်းတစ်ခုကိုခေါ်သွားပြီးတော့မီးနဲ့တို့ညှဉ်ပန်းနှိပ်စက်ခဲ့ကြတယ်လို့သူကပြောပြခဲ့ပါတယ်။ဒီနောက်မှာတော့အာရမပြုတ်ကျင့်ခံခဲ့ရတဲ့မိန်းကလေးကိုပဲအပြစ်ပေးတဲ့အနေနဲ့တတ်ထုရင်တစ်ခုမှလှုပ်ကြမ်းလှုပ်ဖို့ပို့လိုက်ကြပါတယ်။တရားသူကြီးခါဘီဦးဆောင်တဲ့ကော်မရှင်အနေနဲ့မြောက်ကိုရီးယားအာဏာပိုင်တွေရဲ့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျိုးတွေအဖြစ်သတ်မှတ်နိုင်တဲ့စိုးရိမ်စရာကောင်းလောက်အောင်စနစ်တကျအကြီးအကျယ်လူခွင့်ချုပ်ဖောက်မှုတွေကိုကျူးလွန်ခဲ့ကြတဲ့အကြောင်းခိုင်မာတဲ့တပ်သေးထောက်ထားတွေကိုတင်ပြနိုင်ခဲ့ပါတယ်။အမြင့်ဆုံးအာဏာပိုင်တွေအစင်ကမူဝါဒတွေဟာဒီလိုရာဇဝတ်မှုတွေကိုကျူးလွန်ဖို့အားပေးနေတယ်လို့လည်းကော်မရှင်ကကောက်ချက်ချခဲ့တာပါ။စကလုံးတွေနဲ့မဖော်ပြနိုင်လောက်တဲ့ဒီရာဇဝတ်မှုတွေအတွက်တာဝန်ရှိသူတွေကိုတစ်ချိန်မှာအရေးယူနိုင်ဖို့ကော်မရှင်ရဲ့တွေးရှိချက်တွေဟာအရေးပါတယ်လို့လည်းကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးပါဝါကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားအစိုးရလက်အောက်မှာခံစားနေရတဲ့ထိတ်လန့်တုန်လှုပ်စရာအခြေအနေတွေကိုထုတ်ဖော်လိုက်ခြင်းအပြင်တရားသူကြီးခါဘီဟာမြောက်ကိုရီးယားလူထုအတွက်အကောင်းဆုံးဆောင်ရွက်ပေးလိုက်တာလည်းဖြစ်ပါတယ်။ဒီလိုလူမဆန်တဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုဟန်တားဖို့တာဝန်ရှိသူတွေကိုလည်းဖော်ထုတ်ဖို့နိုင်ငံတကာအတိုင်းဝိုင်းအပေါ်မနာမနေဖိအားပေးကြိုးပမ်းခဲ့တာဟာလေကမ္ဘာတဝန်းမှာတရားဥပဒေစိုးမိုးရေးအတွက်အင်မတန်မှကြီးမားတဲ့ပံ့ပိုးမှုဖြစ်ကြောင်းပါရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြကြတာကတော့အမေရိကန်စိုးရရဲ့သဘောထားမြင်တာဖြစ်ပြီး VO ရဲ့အာဘိုမဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ကျမတို့ထုတ်လွှင့်ပေးနေတဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါရမယ်။VOA American တန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုမနေ့၈ နာရီကနေ၉ နာရီထိတစ်ချိန်နေ့ခင်း၁၂ နာရီကနေနေ့တနာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။တောက်ကြနေ့ညပိုင်းမှာတော့အမျိုးသမီးကန္တာသုတဆုံလင်းအမေရိကန်တခွင်းသိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေကိုနားဆင်ကြရမှာပါရှင်။အခုအစီအစဉ်အဆုံးမသက်ခင်မှာဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးဆက်မိုးဝေကတလှည့်ကြီးညာပေးပါဦးမယ်ရှင်။
နေတိုတပ်ဖွဲ့ရဲ့အကြီးအကဲအစ်ကပါကစ္စတန်နိုင်ငံဒီခါမှာခင်ဗျာအာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကိုအကြောင်းမူကြားပဲနဲ့ကြာတာပရိနေမှာရောက်ရှိသွားပါတယ်ဒီနှစ်ကုန်ပိုင်းမှာနိုင်ငံခြားတပ်တွေပြန်ပြီးတော့ရုတ်သိမ်းမှဖြစ်ပေမဲ့အနောက်နိုင်ငံတွေကမဟာမိတ်တပ်တွေကအာဖဂန်နစ္စတန်နိုင်ငံကိုအထောက်ပံ့နေဆက်လက်ပေးသွားမှာဖြစ်တယ်လို့လည်းသူကပြောဆိုပါတယ်နေတိုအတွင်းရေးမှူးချုပ်ဗိုလ်ချုပ်ကြီးဂျန်စ်စတိုလန်ဘတ်ကတက်တဲ့ရုပ်သိမ်းလိုက်တာဟာအနာဂတ်မှာအာဖဂန်နစ္စတန်ရဲ့နိုင်ငံရေးကံကြမ္မာဟာအာဖဂန်ပြည်သူတွေရဲ့လက်ထက်မှာရှိတယ်ဆိုတဲ့အတိပဲလို့ပြောဆိုပါရယ်။သမ္မတအိုဘားမားဟာကွန်ဂရက်လွှတ်တော်ခေါင်းဆောင်အနေနဲ့တောက်ကြနေမှာတွေ့ဆုံပြီးဥပဒေပြုရေးဆိုင်ရာကိစ္စတွေကိုဆွေးနွေးဖို့ရှိပါရယ်။ဆီးရီးယားနဲ့အီရတ်နိုင်ငံတွေက IS Islamic စစ်သွေးကြွတွေကိုအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကလေကြောင်းကနေတိုက်ခိုက်နေတဲ့ကိစ္စကိုတိတိကျကျလုတ်ပိုင်ခွင့်သတ်မှတ်ပေးဖို့လိုလားနေတယ်လို့လည်းသိရပါရယ်။ဘယ်လ်ဂျီယံအစိုးရရဲ့လွတ်တက်တဲ့လွတ်လပ်တဲ့ဈေးကွက်ဖွင့်စီးပွားရေးပြုပြင်ပြောင်းလဲမှုနဲ့ချိုးချံထွေတွာရေးအစီအစဉ်တွေအပေါ်ဆန့်ကျင်ကန့်ကွက်တဲ့အနေနဲ့အလုပ်သမားတသိန်းလောက်ဟာကြာတာပရင်းနေ့ကဘရဆယ်မြို့ရဲ့လမ်းမတွေပေါ်တက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေနဲ့လုံခြုံရေးရဲတွေကြားတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတော့လူပေါင်း50လောက်ဒဏ်ရာရရှိသွားပြီးလူ30လောက်ဖမ်းဆီးခံထားရပါတယ်။2011ခုနှစ်တုန်းကပါကစ္စတန်နိုင်ငံမှာပုံအောင်နေတဲ့အယ်ကိုင်ဒါအကြမ်းဖက်အုပ်စုကောင်းဆောင်ဖြစ်တဲ့အူစမာဘင်လာဒင်ရဲ့ခြံဝင်းကိုညတကောင်ရန်အချိန်မှာဝင်ရောက်စီးနှင်းတက်ခတ်ရမှာပါဝင်ခဲ့တယ်လို့ဘင်လာဒင်ကိုပစ်တက်ခဲ့သူဟာသူဖြစ်တဲ့အကြောင်းအမေရိကန်ရီတက်ကွန်မန်ဒိုစစ်ပြန်တယောက်ကထုတ်ဖော်ပြောဆိုလိုက်ပါတယ်။သူ့ရဲ့နာမည်ကို၃နှစ်ကျော်လျှို့ဝှက်ထားခဲ့ပေမဲ့ရောဘတ်အိုနီဆိုသူကဘင်လာဒင်ကိုတနက်နေ့၃ချက်သူပစ်ခတ်ခဲ့တယ်လို့အမေရိကန်သတင်းဌာနတွေကိုပြောဆိုလိုက်ပါတယ်
။ဒီကနေ့နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုဦးဆောင်မှုဝေကြီးညာပေးသွားတာပါ။ဒီမနေ့ရဲ့အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cooks ဖြစ်ပါတယ်။ကျမကတော့ခွာညိုပါရှင်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ71.41တို့ကနေအတန်လွှင့်ပေးသွားမှာပါ။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.